မံကိန်းကြီးပေါ်လာခြင်းအပြင်ကမြန်မာနိုင်ငံစီးပွားရေးအများဆုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလာမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား
။အဲကျွန်တော်ကတော့ယူဆမိတယ်။အဲလောလောဆယ်မှာဒီပိုလာမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူး။ပါဖို့ပါရမယ်။အဲအကြောင်းရင်းအမျိုးစုံကြောင့်ပေါ့လေ။ဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကကျွန်တော်တို့ဒီ infrastructure ပေါ့လေခေါ်တဲ့ဒီအခြေခံအဆောက်အဦတွေပေါ့အဲ့ဒါတွေကိုတိဆောက်တဲ့အထဲမှာသူတို့တော်တော်လေးကိုထောက်ပံ့တာနှဲသွားပြီးတော့သူတို့က software ပေါ့လေဒီလူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပေးတာများပြီးတော့ဒီအခြေခံအဆောက်အဦတိဆောက်ရေးကိုမပေးသလောက်သူတို့ကအဲဒီအနောက်နိုင်ငံဘက်ကလုပ်နေတာတွေ့တယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံဆောက်အုပ်ဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့ GDP တို့ကနေပြီးတဲ့အဲချင်းငွေနည်းနည်းပါးပါးလောက်ကပဲကျွန်တော်တို့ကအဲ့လောက်နဲ့ပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်။ဒါကြောင့်မို့လို့ကျွန်တော်တို့ပါကူပါားမယ်အခြေအနေရောက်သွားတာပေါ့လေဆိုတော့အဲ့လိုရောက်တဲ့အခါမှာဒေသခံတွေကောကျွန်တော်တို့နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်နေအဆင့်3ဆင့်လောက်ပါကျွန်တော်တို့ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ထင်နေပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေဆိုကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနေကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီညွတ်မှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်သူတို့ရဲ့ဒူလာချက်တွေကိုကျွန်တော်တို့တက်ဆိုင်ရာအစိုးရတွေကနေပြီးတော့လိုက်နာလာအောင်ကျွန်တော်တို့လုပ်ရမယ်ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့အစိုးရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်တို့ကနေဝင်ပြီးတော့အဲကြားကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်လိုအပ်လာလို့ရှိရင်ကျွန်တော်တို့ကထိန်းချုပ်ပြီးတဲ့သဘောမျိုးကျွန်တော်တို့ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်တို့ဝိုင်းတွန်းပေးတဲ့သဘောမျိုးလုပ်ရမယ်။တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းဆောင်ပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကမ္ဘာကူးသားသမဂ္ဂလို့အဖွဲ့အစည်းမျိုးတွေဒီကမ္ဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်စောပြီးတော့ကိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်။အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်။ဒါပါဝင်ခြင်းထိန်းသိမ်းရေးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ထိန်းချုပ်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ်
။တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲ။မပါလို့ရောမဖြစ်ဘူးလားပေါ့နော်။မေအော်ဒါမေးစရာရှိလာတဲ့ဟိုတချို့မိလာတဲ့ကိစ္စပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာပိုင်းဆိုင်ရာနယ်အားနယ်တဲ့အရာတွေရှိနေတဲ့အခါကြတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မိမယ်လေသူတို့အကျိုးများရှိအောင်လေသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနင်ခံလဲရတာအညာခံလဲရတာမျိုးဟောမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမှာရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံအတိုင်းလေးကျွန်တော်တို့ကနေငယ်လေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့သိုးတာတွေလည်းအဲပါနာနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကပြန်ပြီးကြည့်လိုက်မယ်ဆိုရင်1969နှစ်လောက်ကလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းပြီးနိုင်ငံဖြစ်နေတယ်အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကိုဒီစီမံကိန်းကို1960လောက်ကသာလုပ်မယ်မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လည်းကျွန်တော်တို့အတွက်သိပ်ပြဿနာမရှိဘူးပေါ့ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ့်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်တို့ကဆုတ်ယုတ်လာလိုက်တာဒီ2030ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှေ့တောင်အာရှမှာနေနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်နောက်ဆုံး၄၅ခုထဲမှာတော့ပါတာကြီးပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီရှေ့ကိုဘယ်လိုမှ တက်ဖို့အချိန်ကြီးမပြီးတော့ဆိုတခုရှိတာကတော့ငကူတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအချိန်ကြီးပါဒီကိုထိမ့်သိမ့်နိုင်မယ်ဆိုတော့လည်းပဲရေရှိတလောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အချိန်ကြီးပါရင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာမယ်ဒီသိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင်းစင်ပြီးတော့ပဲကျွန်တော်တို့ပါတာကပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းသိမရှိဘူးပေါ့
ဟုတ်ကဲ့လက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအန်ဒီအစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့အားကူထိုးလိုက်တာအဲတွေ့တယ်တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးရုံမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့တိတိကျကျကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်အောင်မှာပေါ့လေဒါမဲ့ဘယ်လို project တွေကိုပါမယ်ဘယ်နှစ်တောင်မှပါမယ်ဒါလည်းနှစ်ရှိစီမံကိန်းကိုဘယ်လောက်အတိုင်းအတာထိပါမယ်ဆိုတာတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမယ့်ဟာတွေအများကြီးပဲဖြစ်နေတယ်ဆိုတော့ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောလိုက်တဲ့သဘောဖြစ်တာပေါ့နော်